ယောဟန်အခိုင်3အခန်းငယ်16ကိုလေ့လာကြပါစို့ယောဟန်အခိုင်3အငယ်16ကိုကျွန်တော်ဖတ်ပြပါမယ်ဖခင်သခင်ဤတားတော်ကိုယုံကြည်သောသူအပေါင်းတို့သည်ပျက်စီးခြင်းသို့မရောက်ထာဝရအသက်ကိုရစေခြင်းဟာဖခင်သခင်သည်မိမိ၌တပါတီသောတားတော်ကိုစွန့်တော်မူသည့်တိုင်အောင်လောကီသားတို့ကိုချစ်တော်မူ၏ကျွန်တော်ဖတ်ပြခဲ့တဲ့ယေရှုရဲ့စကားတော်ဟာယုဒဘာသာ၏ကောင်းဆောင်နေကောဒင်နဲ့ကျန်တဲ့ယုဒဘာသာ၏ကောင်းဆောင်များလောကီလူသားအလုံးအတွက်ဖြစ်ပါတယ်အပြစ်ရှိသောလောကီလူသားများအတွက်အပြစ်ငရဲကနေလွတ်မြောက်ပြီးဖခင်သခင်နိုင်ငံတော်ကိုဝင်ရတဲ့လမ်းတလမ်းပဲရှိပါတယ်အဲ့ဒါကတော့အပြစ်ရှိသောလူသားများအတွက်အသေးခံပြီးသေခြင်းကနေပြန်လည်ထမြောက်တော်မူသောဖခင်သခင်သားတော်ယေရှုခရစ်ကိုကယ်တင်ရှင်ဖြစ်ကြောင်းယုံကြည်လက်ခံခြင်းဖြစ်ပါတယ်အဲ့ဒါကျွန်တော်ရဲ့ထင်မြင်ယူဆချက်မဟုတ်ပါဘူး။ယေရှုဘုရားကိုယ်တော်တိုင်မိန့်တော်မူသောစကားတော်ဖြစ်ပါတယ်။လူအတော်များများကကောင်းတဲ့လူတွေငရဲကြမှာမဟုတ်ဘူး။မကောင်းတဲ့လူတွေပဲငရဲကြမယ်လို့ဆိုတတ်ကြပါတယ်။သို့သောခတ်သိမ်းသောလူတို့ရဲ့အကျင့်နဲ့စိတ်နှလုံးကိုမြင်တော်မူသောယေရှုဘုရားကလူတို့အမြင်မှာကိုကျင့်သိခါရှိတဲ့ယုဒဘာသာ၏ကောင်းဆောင်နေကောဒင်နဲ့ကျန်တဲ့ယုဒဘာသာ၏ကောင်းဆောင်များကိုအမင်္ဂလာရှိသောသူငရဲကြီးမဲ့သူတွေဖြစ်ကြောင်းအတိအလင်းမိန့်တော်မူပါれယေရှုဘုရားကလူကြည့်မှားနေတာများလားမမှားနိုင်ပါဘူးယေရှုဘုရားဟာခတ်သိမ်းသောလူတို့နဲ့ခတ်သိမ်းသောလူတို့ရဲ့စိတ်နှလုံးကိုမြင်တော်မူသောဘုရားဖြစ်တော်မူသောကြောင့်ယေရှုဘုရားကလူကြည့်မမှားနိုင်ပါဘူးယုဒဘာသာရေးကောင်းဆောင်များရဲ့ဘာသာရေးနဲ့လူမှုရေးလှုပ်ဆောင်ချက်တွေဟာလူတို့အမြင်မှာကောင်းတဲ့လက္ခဏာရှိပေမဲ့သူတို့ရဲ့စိတ်နှလုံးကိုမြင်တော်မူသောယေရှုဖခင်ရဲ့အမြင်မှာတော့ကောင်းတဲ့လက္ခဏာဘာတစ်ခုမှမရှိဘူး။ဘာကြောင့်လဲဆိုရင်ယုဒဘာသာ၏ကောင်းဆောင်များရဲ့အကျင့်တွေဟာအပြူရောင်တုတ်ထားတဲ့သင်္ချိုင်းတွင်းနဲ့အတူကြောင်းသင်္ချိုင်းတွင်းရဲ့အပြင်ပိုင်းကိုအပြူရောင်တုတ်ထားလို့ကြည့်လို့ကောင်းနေပေမဲ့သင်္ချိုင်းတွင်းထဲမှာတော့အညစ်အကြေးအမျိုးမျိုးနဲ့ပြည့်လျက်ရှိကြောင်းထို့နည်းတူယုဒဘာသာ၏ကောင်းဆောင်များဟာသူတော်ကောင်းရောင်ဆောင်သောငရဲသားတွေဖြစ်ကြောင်းယေရှုဖခင်ကမဿဲအခိုင်23မှာအတိအလင်းမိန့်တော်မူပါတယ်။သူတော်ကောင်းရောင်ဆောင်တဲ့ယုဒဘာသာ၏ကောင်းဆောင်နီကောဒင်နဲ့လူသားအားလုံးအတွက်အပြစ်ငရဲကနေကယ်တင်ခြင်းကိုခံရပြီးမင်္ဂလာအပေါင်းနဲ့ပြည့်စုံသောဘုရားသခင်နိုင်ငံတော်ကိုဝင်ရသောတစ်ခုတည်းသောလမ်းကိုယေရှုဖခင်ကယောဟန်အခိုင်3အခန်းငယ်16မှာအခုလိုပြောပြတော်မူပါတယ်။ဘုရားသခင်ဤသားတော်ကိုယုံကြည်သောသူအပေါင်းတို့သည်ပျက်စီးခြင်းသို့မရောက်ထာဝရအသက်ကိုရစေခြင်းဟာဘုရားသခင်သည်မိမိ၌တပါတီသောသားတော်ကိုစွန့်တော်မူသည့်တိုင်အောင်လောကီသားတို့ကိုချစ်တော်မူ၏ယုဒဘာသာ၏ကောင်းဆောင်နီကောဒင်နဲ့ကျန်တဲ့လူသားအားလုံးအတွက်အပြစ်ငရဲကနေကယ်တင်ခြင်းကိုခံရပြီးဘုရားသခင်နိုင်ငံတော်ကိုဝင်ရသောတစ်ခုတည်းသောလမ်းမှာဘုရားသခင်သားတော်ယေရှုဖခင်ကိုကယ်တင်ရှင်အဖြစ်ယုံကြည်လက်ခံခြင်းဖြစ်ပါတယ်။အဲ့ဒါကိုနေကောဒင်ကြားလိုက်တဲ့အခါအလွန်အံ့ဩမှသိချပါတယ်။နေကောဒင်အတွက်ပို့ပြီးတော့အံ့ဩစရာကောင်းမဲ့အချက်ကတော့ယုံကြည်သောသူအပေါင်းတို့ဆိုတဲ့ယေရှုဖခင်ရဲ့မိန့်တော်မူချက်ဖြစ်ပါတယ်။ယုဒလူမျိုးများကမယ်ရှိတည်းဟူသောဘုရားသခင်သားတော်ဟာယုဒအမျိုးကိုပဲကယ်တင်ဖို့ကြွလာမယ်လို့ယုံကြည်ခဲ့ကြပါတယ်။သို့သောဘုရားသခင်သားတော်ယေရှုဘုရားကိုယ်တော်တိုင်ကမိမိဟာယုဒအမျိုးကိုပဲကယ်တင်ဖို့ကြွလာတာမဟုတ်ဘူးလူမျိုးတကာတို့ကိုကယ်တင်ဖို့ကြွလာတော်မူကြောင်းလုကာအခိုင်း19အခန်းငယ်30နဲ့မဿဲအခိုင်း18အငယ်17မှာအတိအလင်းမိန့်တော်မူပါတယ်သေခြင်းကနေယေရှုထမြောက်တော်မူပြီးနောက်ကောင်းကင်နိုင်ငံတော်ကိုပြန်လည်တက်ကြွတော်မူမည်မိမိရဲ့ကယ်တင်ခြင်းတည်င်းကောင်းကိုကပ္ပာအယယမှာရှိနေကြတဲ့လူမျိုးတကာတို့ကိုဟောပြောရမယ်လို့မဿဲအခိုင်း28နဲ့မာကုအခိုင်း16တို့မှာတပည့်တော်တို့ကိုမှာထားတော်မူကြောင်းကျွန်တော်တို့တွေ့ရပါတယ်။ဘုရားသခင်သားတော်ယေရှုခရစ်ရဲ့ကယ်တင်ခြင်းဟာလူမျိုးတကာအတွက်ဖြစ်ပါတယ်။ယူဒာလူမျိုးကိုကယ်တင်ဖို့ဘုရားသခင်အလိုတော်ရှိသလိုအင်္ဂလိပ်လူမျိုးကိုလည်းကယ်တင်ဖို့ဘုရားသခင်အလိုတော်ရှိပါတယ်။အင်္ဂလိပ်လူမျိုးကိုကယ်တင်ဖို့ဘုရားသခင်အလိုတော်ရှိသလိုကျွန်တော်တို့မြန်မာလူမျိုးကိုလည်းကယ်တင်ဖို့ဘုရားသခင်အလိုတော်ရှိပါတယ်။အပြစ်ရှိသောလူသားအလုံးအတွက်ဘုရားသခင်အလိုတော်ကို တိမောသေဩဝါဒစာပထမဆုံးအခိုင်နှစ်အငယ်လေးမှာအခုလိုဖော်ပြထားပါတယ်။လူအပေါင်းတို့သည်ကဲတင်ခြင်းသို့ရောက်၍တမာတရားကိုသိစေခြင်းဟာဖယားသခင်အလိုတော်ရှိ၏။အပြစ်ရှိသောလူသားအားလုံးကိုအပြစ်ငရဲကနေကယ်တင်ဖို့ဖယားသခင်အလိုတော်ရှိသောကြောင့်မိမိ၌အချစ်ရဆုံးတပါးဒီသောသားတော်ကိုဒီလောကမှာဆေလွတ်တော်မူခဲ့ပါသည်။ခမဲတော်ဖယားကလူသားအားလုံးရဲ့အပြစ်များကိုလူစားတိအားဖြင့်ကြွလာတော်မူသောသားတော်ယေရှုအပေါ်မှာတင်တော်မူပြီးအပြစ်ရှိသောလူသားများရဲ့ကိုစားသားတော်ယေရှုကိုပြစ်ဒဏ်ပေးတော်မူပါသည်။ချိန်ချင်းအမင်္ဂလာနဲ့လက်ဝါးကတိုင်မှာယေရှုအသေးခန္ဓာဟာယေရှုမှာအပြစ်ရှိလို့မဟုတ်ပါဘူး။ခမဲတော်ဖယားကိုချစ်တော်မူပြီးအလိုတော်ကိုနာခံခြင်းကြောင့်၎င်းအပြစ်ရှိသောမိတ်ဆွေနဲ့ကျွန်တော်ကိုလည်းချစ်တော်မူသောကြောင့်၎င်းကျွန်တော်တို့ရဲ့ကိုယ်စားအသေးခန္ဓာဖြစ်ပါれ။ယေရှုလက်ဝါးကားတိုင်းမှာအသေးခန္ဓာဟာအပြစ်ရှိသောမိတ်ဆွေနဲ့ကျွန်တော်အပါအဝင်ကြံတဲ့လောကီလူသားအားလုံးအတွက်ဖြစ်ပါれ။အပြစ်ရှိသောလောကီလူသားအားလုံးအတွက်ယေရှုအသေးခန္ဓာမှာမိမဲ့ယေရှုကိုကယ်တင်ရှင်ဖြစ်ကြောင်းယုံကြည်လက်ခံသောသူတို့သာကယ်တင်ခြင်းခံရပါれ။ဒါကြောင့်ယေရှုကဘုရားသခင်၏သားတော်ကိုယုံကြည်သောသူအပေါင်းတို့သည်ပျက်စီးခြင်းသို့မရောက်ထာဝရအသက်ကိုရစေခြင်းဟာဘုရားသခင်သည်မိမိ၌တပါးရီသောသားတော်ကိုစွန့်တော်မူသည့်တိုင်အောင်လောကီသားတို့ကိုချစ်တော်မူ၏လို့မိန့်တော်မူခြင်းဖြစ်ပါတယ်။ပျက်စီးခြင်းလို့ယေရှုမိန့်တော်မူရာမှာထွက်ပေါက်မရှိတော့တဲ့နေရာအခွင့်အရေးအားလုံးဆုံးရှုံးရာနေရာထာဝရငရဲမိအိမ်ထဲမှာထာဝရပြစ်ဒဏ်ခံခြင်းကိုဆိုလိုပါတယ်။ထာဝရအသက်ဆိုတာအမင်္ဂလာအပေါင်းနဲ့ကင်းဝဲရာဘုရားသခင်ရင်ခွင်တော်ကောင်းကင်နိုင်ငံမှာထာဝရဝင်စားရခြင်းကိုဆိုလိုပါတယ်မိမိ၌တပါးရီသောသားတော်ကိုစွန့်တော်မူသည့်တိုင်အောင်လောကီသားများကိုဘုရားသခင်ချစ်တော်မူခြင်းမှာလောကီလူသားများဟာချစ်စရာကောင်းလို့မဟုတ်ပါဘူးချစ်ဖို့တိုက်တန်လို့လည်းမဟုတ်ပါဘူးဘုရားသခင်ဟာချစ်ခြင်းမေတ္တာဖြစ်တော်မူသောကြောင့်ဖြစ်ပါတယ်အပြစ်ရှိသောလူသားများကိုအပြစ်ငရဲမိအိုင်ကနေကယ်တင်ဖို့ဘုရားသခင်အလိုတော်ရှိခြင်းမှာဘုရားသခင်ရဲ့ချစ်ချင်းမေတ္တာတော်ကြောင့်ဖြစ်ပါတယ်။အပြစ်ရှိသောလောကီလူသားများအတွက်အပြစ်ငရဲကနေကယ်တင်ခြင်းကိုခံရသောတခုတည်းသောလမ်းမှာအပြစ်ရှိသောလူတို့ကိုကယ်တင်ဖို့လူစားတိအဖျင်ကြွလာတော်မူသောဘုရားသခင်သားတော်ကိုကယ်တင်ရှင်ဖြစ်ကြောင်းယုံကြည်လက်ခံခြင်းဖြစ်ပါတယ်။လေးစားရပါသောဓမ္မမိတ်ဆွေမိတ်ဆွေလွန်ကျူးခဲ့သမျှအပြစ်တွေအတွက်ငရဲသွားဖို့ဘုရားသခင်အလိုတော်မရှိပါဘူးအပြစ်ငရဲကနေမိတ်ဆွေကိုကယ်တင်ဖို့ဘုရားသခင်အလိုတော်ရှိသောကြောင့်မိတ်ဆွေရဲ့အပြစ်ကြွေးရှိသမျှကိုသားတော်ယေရှုအားဖြင့်ဖြေရှင်းပေးတော်မူပါတယ်မိတ်ဆွေရဲ့ကိုယ်စားလဝကတိုင်မှာကြိမ်ခြင်းအမင်္ဂလာနဲ့ရိုက်ထားခြင်းကိုခံရသောဘုရားသခင်သားတော်ယေရှုကမိတ်ဆွေရဲ့အပြစ်ကြွေးရှိသမျှကိုဆက်ပေးတော်မူခဲ့ပါပြီမိတ်ဆွေရဲ့အပြစ်ကြွေးရှိသမျှကိုဆက်ပေးသောဘုရားသခင်သားတော်ယေရှုကိုကယ်တင်ရှင်ဖြစ်ကြောင်းယုံကြည်လက်ခံရင်အပြစ်ငရဲမင်းအိုင်ကနေထာဝရအတွက်ကယ်တင်ခြင်းကိုခံရမှာဖြစ်ပြီးအိုနာသေးခြင်းနဲ့ကင်းဝေးရာဘုရားသခင်နိုင်ငံတော်မှာထာဝရဝင်စားရသောအခွင့်ကိုဘုရားသခင်ပေးတော်မူမှာဖြစ်ပါတယ်ဘုရားသခင်သားတော်ယေရှုကိုကယ်တင်ရှင်ဖြစ်ကြောင်းယုံကြည်လက်ခံခြင်းမရှိသေးရင်အခုယုံကြည်လက်ခံပါယုံကြည်လက်ခံရင်ပျက်စီးခြင်းသို့မရောက်ထာဝရအသက်ကိုရမယ်လို့ယေရှုဖုရားကသူ့ကိုယုံကြည်သောသူအားလုံးရဲ့နောင်ဘဝကိုအာမခံချက်ပေးတော်မူပါတယ်ဆိုရက်ယေရှုခရစ်တော်ရဲ့ကယ်တင်ခြင်းတည်ငောင်းကိုဝေငှလိုက်ရပါတယ်နားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖုရားသခင်ကောင်းချီးပေးပါစေ